နိုင်ငံတော်လှည့်ဝက်ချက်အဥပဒေကိုချိုးဖောက်မှုနဲ့ဖမ်းဆီးထောင်ချခံရတဲ့ရိုက်တာစတင်တော့နှစ်ဦးရဲ့အယူခံကိုရန်ကုန်တိုင်းတရားစွပ်တော်ကမနေ့ကဖေချလိုက်ပါတယ်ဒီလိုရတဲ့ပတ်သက်ပြီးနိုင်ငံတကာကသတင်းမီဒီယာအဖွဲ့အစည်းတွေလူအခွင့်အရေးအဖွဲ့တွေနဲ့အစိုးရတွေကပါဖြစ်တင်ရှုတ်ချနေကြတာပါဒီအကြောင်းကိုကျော်ဝင်ကပြောပြမှာဖြစ်ပါတယ်
ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့အယူခံကိုတရားရုံးကမနေ့တုန်းကပတ်လက်ခဲ့တာနဲ့ပတ်သက်ပြီးအလေးနဲ့စိတ်ပြရတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဘယ်ဒီမိုကရေစီနိုင်ငံမှာမဆိုသတင်းလွတ်လပ်ခွင့်ဟာအကာအကွယ်ပေးရမယ့်အရာဖြစ်တယ်မနေ့ကတရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်မှာတန်လျာဖြစ်ရုံနဲ့မကမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုပါမိကုန်တွေထုတ်စရာဖြစ်လာနေတယ်အမေရိကန်နေနဲ့တတ်တည်ကောင်းတဲ့သတင်းတော်တို့လွတ်မြောက်ရေးကိုမီးမျိုးစုံနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရရောဘတ်ပါလာဒီနိုကကြေညာချက်ထုတ်ပြန်ပါတယ်ကနေဒါနိုင်ငံရဲ့ဝန်ကြီးဌာနကလည်းမနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပြီးတော့တုံ့ပြန်ခဲ့ပါသေးတယ်တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံကသတင်းလောကသားတွေအားလုံးကိုကြောက်လန့်သွားအောင်ခြောက်လိုက်တဲ့လုပ်ရဖြစ်တယ်ဒီမိုကရေစီကိုပျက်စီးစေမဲ့ဆုံးဖြတ်ချက်ဖြစ်တယ်ဒီလိုဒီမိုကရေစီနဲ့ဆန့်ကျင်တဲ့ဆုံးဖြတ်ချက်မျိုးကိုကနေဒါအနေနဲ့မထောက်ခံနိုင်ဘူးလို့ဆိုပါတယ်ကုလသမဂ္ဂရဲ့အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းတရင်နောက်နှစ်ဦးရဲ့ထက်ဆင့်အယူခံဝင်မှုတွေမှာအပြုသဘောဆောင်တဲ့ရလဒ်တွေထွက်လာလိမ့်မယ်လို့ညွှန်လင်းထားတဲ့အကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျော့ရက်ကနေ့တုန်းကကျင်းပတဲ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် The Secretary General has very publicly already expressed his concern over the conviction of the two Reuters journalists
တရင်မှုချုပ်အနေနဲ့ရိုက်တာသတင်းတောက်နှစ်ယောက်ထောင်ဒဏ်ကျခံရတဲ့ကိစ္စနဲ့ပတ်သက်လို့စိုးရိမ်မခြင်းဖြစ်တဲ့အကြောင်းလူသိရှင်ကြားအရင်ကတည်းကထုတ်ပေါ်ပြောဆိုခဲ့ပြီးဖြစ်လို့သူတို့နှူးပြန်လည်လွတ်မြောက်ရေးအတွက်လည်းရှေးရှုဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒါပြင်လွတ်လပ်စွာထုတ်ပေါ်ပြောဆို권နဲ့သတင်းလွတ်လပ်ခွင့်တို့ဟာဒီမိုကရေစီရဲ့အဓိကမှန်တိုင်တွေဖြစ်တယ်လို့လည်းထုတ်ပေါ်ပြောဆိုခဲ့ပြီးပါပြီ။ဒီခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာတွေပေါ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့သတင်းယူမှုအတွက်ဒီသတင်းတော့ဟိုကိုအရေးယူဖြစ်ပေးတာဟာလည်းလက်ခံနိုင်စရာမရှိပါဘူး။ဒီသတင်းတော့နှစ်ဦးရဲ့အမှုကိုဥပဒေအရထက်ဆင့်အယူခံဝင်ရမှာအပြုသဘောဆောင်တဲ့ရလဒ်ထွက်ပေါ်လာလိမ့်မယ်လို့လည်းအတွင်းမှုချုပ်အနေနဲ့ပြောလိုက်ပါတယ
် Human Rights Watch လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့အာရှအရေးညွှန်ကြားမှု Brett Adams ကလည်းတရားရုံးဟာအစိုးရနဲ့စစ်တပ်အကြိုက်လိုက်ပြီးတော့လုပ်ပေးနေတာလို့တုံ့ပြန်ပါတယ
် Case showing how the courts are just doing what the government and the military want. There's no way an independent judge.
ဒီကဆုံးဖြတ်လိုက်တဲ့တရားရုံးရဲ့လုပ်ရဟာအစိုးရနဲ့စစ်တပ်လိုချင်တဲ့အတိုင်းလုပ်ပေးကြတာဖြစ်ပြီးဒီဆုံးဖြတ်ချက်ဟာစစ်မှန်တဲ့ဆုံးဖြတ်ချက်မဟုတ်ပါဘူး။ဒီတိုင်းဆိုဒီသတင်းတော့နှစ်ဦးမှာပြစ်မှုကျူးလွန်မှုမရှိဘူးဆိုတော့ပြည်ကြလွတ်လပ်တဲ့တရားရေးဆုံးဖြတ်ချက်မျိုးဖြစ်ပေါ်လာဖို့ကအကြောင်းမရှိပါဘူး။ကျွန်တော်တို့ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့အနေနဲ့သတင်းတော်နှစ်ဦးမလွတ်မြောက်မချင်းမြန်မာပြည်တွင်းနဲ့နိုင်ငံတကာကများစွာသောအဖွဲ့အစည်းတွေနဲ့တွန်းအားပေးမှုတွေကိုဆက်ပြီးတော့လှုံ့ဆော်သွားမှာပါလို့ Brett Adams ပြောသွားခဲ့တာပါ။